ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကန့်သတ်ပိတ်ဆို့မှုတွန်းမြင့်ခြင်းကာကွယ်ရေးကြောင်းပြောပြထားပါတယ်။ရန်ကုန်မြို့မှာကိုဗစ်ဖြစ်နှုန်းနဲ့သေဆုံးမှုအရှိန်ကျလာတာကြောင့်ပိုထပ်မဆိုးအောင်ဆံမီလော့ဒ်ဒေါင်းသဘောအလုပ်ကင်သွားလာမှုတွေပါသဖြင့်တိုးတင့်ကျက်လိုက်ပါပြီ။အခုလိုပိုးတွေ့သူများလာချိန်မှာဆေးရုံဆင်းလာသူနဲ့ကွာရန်တင်းပြန်ထွက်လာသူလည်းများလာတာအတွက်ဘာသိထားတင်ပြီးမဖြစ်မနေသွားရတဲ့နေရာနဲ့ရုံးတွေမှာဘယ်လိုကာကွယ်သင့်ပါလဲ။ဒီအကြောင်းရန်ကုန်ဆေးရုံကြီးရေးပေါ်ဌာနရဲ့ပမောခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့ဒီတော့ပြည်သူ့ဇာဝန်ကြီးပမောခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့အခုနောက်ဆုံးမှာရန်ကုန်မှာဒီပိုးတွေးတဲ့နှုံးတွေရောဒီတည်ဆုံမှုအနေထားတွေရောတော်တော်လေးကိုမြင်မာလာတဲ့အတွက်ဒီသက်ဆိုးမသွားအောင်နောက်ထပ်ဒီအသွာလာကပ်တန့်မှုတွေအလုပ်တွေပါပေါ့နော်သတင်းတိုးပြီးတော့ကပ်တန့်လိုက်တာကိုတွေ့ရပါတယ်ဆရာအဲ့တော့အခုလိုနောက်ဆုံးအချိန်ဒီမှာဆရာကြည့်ဒီလေးကိုအဓိကပါမှာတယ်ဆရာ
အခုကျွန်တော်တို့ရဲ့ရန်ကုန်အခြေအနေကတော့ကုသမှုဟာတည်တည်ပြီးများနေပြီးတော့တကယ်တော့ဆိုးရည်ရာအခြေအနေမှာရှိတယ်အဲ့ဒီအတွက်ကြောင့်လည်းလူချင်းချင်းကုသမှုတွေကိုတားဆီးနိုင်ရေးအတွက်တော့စမီလော့ဒေါင်းသဘောမျိုးရန်ကုန်ရဲ့မြို့နယ်တွေအားလုံးအခုဒီမျိုးမှာပဲနေဖို့ stay home ဆိုပြီးတော့ကျွန်တော်ကြေညာလိုက်တဲ့အချိန်ကြီးရောက်လာတယ်အတူတူဆက်ရုံလုံးရုံတွေကိုပါလူများစုဝေးနိုင်တဲ့နေရာတွေအကုန်လုံးကိုပါသိဖို့တခါကြတော့ဒီလိုကြည့်သူလူထုအနေနဲ့ဒီရန်ကုန်မြို့ရဲ့အခြေအနေမှာကုသမှုအန္တရာယ်ဘယ်လောက်များနေတယ်ဆိုတာကိုဒါကမှတ်မိမယ်လို့ကျွန်တော်ထင်ပါတယ်အထင်ကျုပ်ဖို့အခြေအနေတွေလည်းအများကြီးရှိနေပြီလို့ကျွန်တော်အခုလောလောဆယ်ယူဆလို့ရပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့ဆက်ရုံလုံးရုံတွေပါထပ်ပိတ်လိုက်ပြီဆိုတော့ကျန်တာကတော့သွားခွင့်ရှိတာဈေးလောက်ပဲအဓိကရှိတော့ပါဆရာနော်တခြားရောသတိပြုတင်တာရှိသေးလားဆရာစာကိုရေးလို့ခု
Stay home ဆိုတဲ့ဥဒိတနာရဲ့ညင်ညာချက်ကိုရှားမီဒီယာတွေနဲ့တစ်ဆင့်ညင်ညာသတိပေးနေတဲ့ကိစ္စတွေကိုအမှန်တကယ်ဆိုင်နာဖို့တကယ်တော့လိုအပ်ပါတယ်ကုသမှုကိုတားဆီးဖို့ရဲ့မိမိကိုယ်တိုင်ကုသမှုထဲမှာမပါသွားဖို့ရဲ့ကတော့ Stay home ရဲ့သတ်မှတ်ထားတဲ့စီကံချက်တွေအကုန်လုံးကိုကျွန်တော်ကလိုက်နာရမှာဖြစ်ပါတယ်ကျွန်တော်ဥဒိတနာညင်ညာရတဲ့အချိန်မှာလည်းဈေးသွားတဲ့အခါမှာလို့စိတ်ကန်းကိုသွားတဲ့အခါမှာလို့အထိတောင်မှလူကြီးကိုကတ်တက်ကြတယ်အပြင်အချစ်မနေထွားတဲ့အရေးပေါ်ကိစ္စမျိုးရှိခဲ့လို့ရှိရင်လည်းမတ်တပ်သွားဖို့အရှိအနေပြီးတော့နေတဖို့က IC တတ်သွားဖို့လက်ဆေးကိုဒီလူဝေးကိုရှောင်ဖို့ဒီဟာတွေကတော့အငြင်းမပြတ်လိုက်နာနေရုံနဲ့သဘောရှိပါတယ်အိမ်ထဲမှာနေမယ်ဆိုရင်လည်းလိုက်နာရမယ်စီကံချက်တွေလည်းရှိပါတယ
်ဟုတ်ကဲ့ဆရာကျွန်တော်ဒီအိမ်ထဲမှာ home stay ပေါ့နော်အဓိကတော့အပြင်ကပြန်လာတဲ့သူအဓိကတတိထားဖို့တည်းပြီးတဲ့ဘက်ကကျွန်တော်ပြောခဲ့ကြတယ်ပေါ့ဒီတစ်ပတ်မှာတော့ဆရာကြီးတချို့ဒီလူနာတွေပြန်ဆင်းလာတဲ့အနေထားကွာရန်တင်းကနေပြန်ထွက်လာတဲ့အနေထားမှာစိုးရင်ချက်တွေတစုံတရာရှိနေကြပါလေဆရာစောစောဆင်းလာရတာအတွက်ရောနောက်အိမ်မှာနောက်တစ်ပတ်ဆိုလို့ကွာရန်တင်းနေရတော့မယ်ဆိုတော့လေဘလို့ဖြစ်ဖြစ်နေဆိုတော့ဒီ home quarantine လေးကိုတော့ဆရာလည်းလည်းထပ်ဆင်ပြခြင်းလားပြီးခဲ့တဲ့တစ်ပတ်ကတော့ကျွန်တော်တို့စည်းစံခွဲနေဖို့အခန်းထဲစတော့ဖို့ဒီချိုးကနေစည်းစံသုံးဖို့စတာတွေဆိုကျွန်တော်တို့ပြောခဲ့ကြပါလေဆရာ
ဟုတ်ကဲ့အခုအနေနဲ့ပဲ covid positive အတိအကျလူနာဖြစ်သွားလို့ရှိရင်ဆေးရုံတွေမှာကျွန်တော်တို့ကနော် isolation ခေါ်တာပေါ့ဒီကြခွဲပြီးတော့ပထမပိုင်းမှာတော့နှစ်ပတ်အထိသတ်မှတ်ခဲ့တာပေါ့ဒါပေမဲ့ဈေးလာချက်တွေအရ CDC တို့ဘာတို့ဒီကုသရေးကတိုက်ဖြတ်ရေးဖွဲ့တွေရဲ့စဉ်းစားနာပြုချက်တွေအရတော့၁၇ရက်ဆိုရင်တောင်မှဒီလူနာပြောင်းရဲ့ခန္ဓာကိုယ်ထဲမှာပိုးဟာအင်အားကြီးနေသွားပြီးတော့တခြားလူမကူးဆက်နိုင်တဲ့အခြေအနေမျိုးရှိတယ်အဲ့ဒါမျိုးကြောင့်ဒီလိုလူနာရေအတွက်တွေများလိုက်နေတဲ့ကိစ္စကိုကြည်လည်စရာလည်းတချောင်းရှိတယ်နောက်တစ်ခုကကျတော့အမှန်တကယ်လည်းပဲကူးဆက်မှုလည်းမရှိတာတချောင်းရှိတယ်အဲ့လိုအခြေအနေကြောင့်အခုဆိုရင်ဆေးရုံပြန်ဆင်းရတဲ့ရက်ကို၁၇ရက်အထိသတ်မှတ်လိုက်၁၇ရက်ပြည့်တဲ့အခါမှာဆေးရုံဆင်းတဲ့လူနာတွေမှာခက်ခဲလေးတွေကြုံတွေ့နေရတာကိုလည်းကျွန်တော်တို့ပြန်ပြီးတော့လည်းကြားတယ်ပြန်ဖြေရှင်းပေးရတာတွေလည်းရှိအဓိကကတော့အိမ်မှာနောက်တစ်ပတ်ဆက်နေဖို့အတွက်ဆေးရုံကနေပြီးတော့မှာလိုက်တယ်ဆိုတဲ့ကိစ္စကလည်းပဲယောဂကူးမှာဆိုလို့ဆိုရတဲ့တကယ်တော့ဒီလူနာကိုယ်တိုင်လည်းပဲအိမ်မှာ home stay အနေနဲ့ဆက်ပြီးတော့နေသွားနိုင်တဲ့အခြေအနေမျိုးဒီအခြေအနေမျိုးကိုလည်းဖန်တီးပေးခြင်းဖြစ်ပါတယ်အဲ့ဒါလေးကိုပြည်သူတွေအတွက်သူတို့ရဲ့ကျင့်ကြချက်တွေအရာသူတို့ကိုကိုယ့်ရဲ့ရက်ွက်ထဲကပြန်လက်မခံတာတို့အိမ်ကိုလော်ဒေါင်းဆက်ချထားတာတို့ချွတ်တလေဆိုရင်ကားတို့ဘာလို့တော့မှကိုယ့်ရက်ရွာရန်ကုန်မြို့မှာမဟုတ်တဲ့လူတွေပြန်မယ်ဆိုရင်တော့တော်တော်ခက်ခဲတွေ့ကြဒီစီယောကဒီလောက်အချိန်ဒီလိုနဲ့ပြင်တာဟုတ်မဟုတ်ပါမလားဆိုတာကိုယုံကြည်ကြဖို့လည်းကျွန်တော်ပြောချင်ပါတယ်
ဟုတ်တယ်ဆရာကြီးအဲ့တော့ဒီနေရာမှာတချို့ယုံတွေကတော့ဆက်ပြီးတော့အစရယုံတွေအပါဝင်ပေါ့နော်မရှိမဖြစ်လိုအပ်တဲ့ဝန်ထမ်းအရာနဲ့သွားမဲ့သဘောရှိတဲ့အတွက်သူတို့အတွက်တော့ဆရာကြီးဘယ်လိုအကြံပေးချင်လဲစာကွယ်ရေးလုပ်ဖို့
ကျွန်တော်ပြီးခဲ့တဲ့ဘက်ကဆွေးနွေးတယ်အပြင်ကိုထွက်ရတဲ့သူဒီကိုအိမ်ရမိသားစုအတွက်အဓိကတာဝန်ပဲဖြစ်ပါတယ်ဒါဘူးလို့တော့ကုသယောဂပိုးကိုမ မိရဲ့အိမ်ကိုပြန်မပြေသွားဖို့လိုတယ်။ဒါကြောင့်မလို့ခုနကိုဗစ်ရဲ့ဒီအကွေနီလန်တွေကိုတို့က strictly ပေါ့တိတိကျကျပို့ပြီးတော့လိုက်နာနေတဲ့လူတွေဖြစ်တယ်။တို့တို့ဒီအပြင်မှာမဖြစ်မနေတခါတလေကြုံတွေ့ရတဲ့လူချင်းထိတွေ့မှုမျိုးလေးရှိတယ်။ social distancing ဆိုတာလည်းပဲအများအားရုံထဲမှာကျွန်တော်တို့နေတဲ့ထိုင်တဲ့အခါတင်းတင်းကျပ်ကျပ်စက်မှတ်ထားရမယ်သဘောရှိပါတယ်။
ဟုတ်ကဲ့ဆရာကြီးရုံထဲမှာအခုအရေးကြီးမဲ့ကာကွယ်ရေးပေါ့ဆရာနော်။ရုံတွင်အခန်းတွေမှာ
ရုံတွင်မှာအခန်းနေရာလည်းပဲအစည်းအဝေးလုပ်တာကအစရုံခန်းနေရာကိုဝင်ထွက်တာအစနောက်တစ်ခုကကျတော့ရုံထဲမှာရှိနေတဲ့စားတဲ့တောက်တဲ့စားတောက်ခန်းလိုဟာမျိုးဒီလိုတွေမှာသူ့ပြီးတော့အခုတကွာစားကြီးကကုသမှုကိုပိုဖြစ်စေပါတယ်။ဖဲောက်တလဲစီစားတော့ချင်းနောက်တစ်ခါကျတော့ဖြစ်ပြီးတစရတို့ကိုင်နေပြီးတဲ့အခါမှာမချခဏလက်သေးချင်းတကယ်လို့ဒီစင်းနဲ့လက်သေးလို့မရရင်လည်းလက်တက်စီအသုံးပြုပြီးတော့မချခဏသေးတာတို့ရုံထဲမှာအမြဲမတ်ဆက်ထားတာတို့တကယ်တော့လောင်ပိတ်နေတဲ့အခန်းတွေဆိုရင်ကုသမှုကပိုပြီးတော့များပါတယ်။အခန်းကိုအဓိကဒီဝင်တွေထွက်ကောင်းဖို့ဝင်ပေါက်တွေရှိမယ်တကားတွေရှိမယ်ဆိုရင်ဖွင့်ထားပြီးတော့အဝင်လေရဲ့ထွက်လေရဲ့ဒီကဲမှာလေစီးစင်းမှုပုံမှန်ရှိနေရင်လုံပိတ်နေတဲ့အခန်းထက်ပိုပြီးတော့အန္တရာယ်ကြီးတဲ့သဘောရှိပါတယ်။တကယ်လို့ air condition နဲ့လုံပိတ်အောင်ထားထားတဲ့အခန်းတွေဆိုရင်လည်းပဲပြစ်နိုင်လို့ဗရင်းပေါက်ရှိမယ်တကားပေါက်ရှိမယ်ဆိုရင်တော့လေဝင်လေထွက်ကိုဖွင့်လို့လည်းတကယ်လို့လုံဝပိတ်နေတဲ့အခန်းဆိုရင်လည်းပဲလေဝင်လေထွက် exhaust fan ပေါ့နော် inlet fan ဆိုတာလုံပိတ်နိုင်တဲ့အခန်းမျိုးတွေခန်းမမျိုးတွေအစီအစဉ်မျိုးတွေမှာဒီကတက်ထားတယ်။တက်စင်ကမ်းမှာလည်းပဲတကယ်တော့ exhaust fan အနည်းဆုံးရှိရမယ်။ဒီတက်စင်ကမ်းထဲမှာပထမတစ်ယောက်ဝင်သွားပြီးတော့ချောင်းနေဆိုးမယ်ဒရွေးတွေထွေးမယ်အဲဒီလိုမျိုးတွေလုပ်ခဲ့တဲ့အခါမျိုးနောက်လူတွေအနေတော်တော်ကြီးအဲ့တော့တက်စင်ကမ်းထဲကိုဝင်မယ်ဆိုရင်မဖြစ်မနေတော့ရမယ်တကားဘူးတို့ရေသုံးတဲ့ရေပိုက်တို့ရေခွက်တို့ဒီဥစ္စာမျိုးတွေကိုကိုက်တွယ်ပြီးရင်တက်စင်ကမ်းရှေ့မှာရက်ပြန်ဆေးဖို့အတွက်ဆက်ပြာရည်ကြီးရေတုပ်ဆရာတ िश ူးသေးရေဒီလိုမျိုးတွေတော့ထားပြီးတော့တန်ရှင်းအောင်လုပ်ဖို့လိုတာပေါ့နောက်တစ်ခုကတက်စင်ကမ်းမှာလူအရေအတွက်များတဲ့အခါမျိုးမှာလည်းတယောက်တစ်လက်စီပဲသွားတဲ့နေတကယ်ချင်းမှာအစုပြုံပြီးစောင့်နေတာမျိုးတို့ထိမ့်သိမ့်ကြီးကြက်ကိုကဲပေးမဲ့စီကန်းချက်တွေထုတ်ထားတာတို့ဒီဟာမျိုးတွေကိုတော့ကျွန်တော်ကကြက်ကြက်မက်မက်တွေလုပ်ပေးဖို့လိုမယ်ကျွန်တော်တို့ထင်တာကတော့ total lockdown ပေါ့ complete lockdown လုံးလုံးလျားလျားမထွက်ရတဲ့အခြေအနေမျိုးတွေမရောက်သွားနိုင်မှုအတွက်ဒီ partial lockdown အချိန်မှာသတ်မှတ်ထားတာတွေကိုတစ်နေ့တစ်ကြလိုက်နာပေးကြဖို့လည်းကျွန်တော်တို့တိုက်တွန်းလို့
ဟုတ်ကဲ့ဆရာကျေးဇူးတော်